Tamara Donald Trump ga tu ye tadin na pat ja a sha nga nai ngan khyi sin pi ma American pi daw su a ni ne ka ba ba ma in a kaung ne khong saw mu ko pyat ta nai ne nai ngan phit yat ti me su da ko pyat ta ga pi tu ye khyi sin ha taik ko aw min ne lu bo thu ni ma Tamara in bi lo ma pyo ja ga ba de a chang song ko dollar la tan ga tin pya pi ba le ma khmyar
Tamara Trump ye a sha nga nai ngan khyi sin twi Japan down Korea tyu Vietnam ne Philippines no ko twa yak khe da phit pi Vietnam ma chin pa ge de APEC Asia Pacific pu paung saw yet mu ni la gan ne Philippines ma 30 jaim mya ASEAN thai thi ni la gan dwi ko tyaok khe da phit par de Asia khi sin dwi American ye khong saw mu ko pya ta nai ge de lu Tamara Trump ga aim pyu daw ma akhu lu pyo ge par de
In Asia our message was clear and well received
America Asia ma chinaru ye ama saka ga shin lin ne a pyin kaung kaung mon mon let khan ja da ko twi ya par de American Pirazu ga shin pyai mu la da si bwae lou kai mu American ye san tha jet de ne long jong ye ko ka kwe pe mu phit par de
Tamara Trump ni ne tu ye khi sin twin adika uti che 309 le akang the phaw mu chu ban ge de lu khu lu pyo ge par de
To unite the world against North Korean nuclear threat to promote a free and open Indo-Pacific
North Korea ye nuclear chin chaw mu ne patat pi lo ka ba ji ko si lou nyi nyut phu လွတ်လပ်ပြီးတော့ပွင့်လင်းတဲ့ Indo-Pacific ဒေသဖြစ်ဖို့ဓာတ်နုခံစားခွင့်ရှိတဲ့ကုန်သွယ်မှုဆက်ဆံရေးထားရှိဖို့ကျွန်တော်အဓိကထားချိုးပန်းခဲ့တာဖြစ်ပါတယ်
။ဂျပန်နိုင်ငံမှာရောက်ရှိစဉ်နိုင်ငံကုန်သွယ်ရေးနဲ့လုံခြုံရေးပြင်မြောက်ကိုရီးယားရဲ့နျူကလ িয়ার အန္တရာယ်အပေါ်ထိရောက်စွာအေးအေးယူနိုင်ဖို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့သဘောတူညီမှုရရှိခဲ့တယ်လို့တောင်ကိုရီးယားကိုအမေရိကန်သမ္မတတဦးအနေနဲ့25နှစ်အတွင်းပထမဦးဆုံးကြိမ်သွားရောက်တဲ့ခီးစဉ်တွေမှာလည်းမြောက်ကိုရီးယားနျူကလ িয়ার အရေးနဲ့ပတ်သက်လို့ကမ္ဘာနိုင်ငံတွေကဝိုင်းဝန်းအရေးယူကြဖို့တောင်ကိုရီးယားလွှတ်တော်မှာပြောကြားခဲ့တယ်လို့လည်းသမ္မတကခုလိုထောက်ပြခဲ့ပါတယ
် Speaking before the National Assembly of the Republic of Korea I spoke the truth about the evil crimes
တောင်ကိုရီးယားနိုင်ငံရဲ့လွှတ်တော်မှာကျွန်တော်ပြောခဲ့တဲ့မင်းကွန်းအတွင်းမြောက်ကိုရီးယားအစိုးရရဲ့စိုးစိုးရွားရွားပြစ်မှုတွေအကြောင်းကိုရှင်းလင်းခဲ့တယ်လို့ဒီလိုကောက်ကျစ်တဲ့အစိုးရအနေနဲ့ကမ္ဘာကြီးကိုနျူကလ িয়ার နဲ့ချင်းချောက်မှုနဲ့အကြက်ကန်ခွင့်မပေးတဲ့အကြောင်းလဲကျွန်တော်ရှင်းခဲ့ပါတယ်တရုတ်နဲ့ရုရှားပါဝင်နိုင်ငံအားလုံးတို့စီယုံပြီးတော့မြောက်ကိုရီးယားကိုဝိုင်းပယ်ကြဖို့မြောက်ကိုရီးယားရဲ့ရန်စတဲ့လုပ်ရက်တွေမယံမချင်းကုန်သွယ်ရေးနဲ့စီးပွားရေးဆက်ဆံမှုတွေကိုဖျက်တောက်ထားဖို့လဲကျွန်တော်တိုက်တွန်းခဲ့ပါတယ
်တရုတ်နိုင်ငံကိုခီးဆက်ရမှာတော့တရုတ်သမ္မတရှီကျင်းပင်ရဲ့တခန့်တနာကြိုဆိုခဲ့တာကိုထရမ့်ကထောက်ပြခဲ့ပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার အန္တရာယ်နဲ့ပတ်သက်လို့တရုတ်ဘက်ကထိရောက်စွာရေးယူနိုင်ရေးအတွက်သူကတိုက်တွန်းနိုင်ခဲ့တယ်လို့အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးမညီမျှမှုကိုလည်းဆွေးနွေးနိုင်ခဲ့တယ်လို့သမ္မတထရမ့်ကပြောပါတယ
်။ I also had a very candid conversation with President Xi
about the Russian Federation တရုတ်နိုင်ငံရဲ့ကုန်သွယ်ရေးလုံငွေပြမှုအဆမတန်ကြီးမားနေတာကိုရှော့ချဖို့လိုအပ်တဲ့အကြောင်းပုံမှန်လင်းလင်းဆွေးနွေးခဲ့ပါတယ်။နောက်ပြီးတော့နိုင်ငံကုန်သွယ်ရေးဟာလည်းတန်းတူမျှတတဲ့အခြေအနေနဲ့ပြုလုပ်ရမယ်ဆိုတာကိုလည်းဆွေးနွေးခဲ့ပါတယ်။အမေရိကန်ရဲ့အလုပ်ကိုင်တွေငွေကြေးတွေနှီးပညာပိုင်ဆိုင်မှုတွေကိုခိုးယူနေတဲ့မတရားတဲ့နှီးတွေကိုလည်းကျွန်တော်တို့ဘက်ကသိမခံနိုင်တော့ပါဘူ
းဗီယက်နမ်နိုင်ငံမှာအမေရိကန်နဲ့ဗီယက်နမ်နှစ်နိုင်ငံကုန်သွယ်ရေးနဲ့လုံခြုံရေးအကြောင်းဆွေးနွေးနိုင်ခဲ့တယ်လို့ APEC အာရှပစိဖိတ်ပူးပေါင်းဆောင်ရွက်မှုညီလာခံမှာလည်းဒေသတွင်းနိုင်ငံတွေအတွက်အမေရိကန်ပြည်ထောင်စုဟာအားကိုးရတဲ့မဟာမိတ်အဖြစ်ရပ်တည်ဖို့စင်သင့်ရှိတယ်ဆိုတာကိုလည်းတင်ပြနိုင်ခဲ့တယ်လို့သမ္မတထရမ့်ကပြောပါတယ်
Standing on this proud history, I offered our vision for robust trading relations.
ဒီမိုင်းတင်တဲ့အခါသမယမှာ Indo-Pacific ဝင်းကျင်မှာရှိတဲ့နိုင်ငံတွေအားလုံးအောင်မြင်တိုးတက်နိုင်မှုဆက်ဆံရေးအကောင့်တာမာစေဖို့အမေရိကန်ရဲ့မျှော်မှန်းချက်ကိုကျွန်တော်တင်ပြခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒေတာတွေမှာဘယ်နိုင်ငံနဲ့မဆိုတရားမျှတပြီးတော့အပြန်အလှန်အကျိုးရှိတဲ့နိုင်ငံကုန်သွယ်မှုတွေပြုလုပ်ဖို့အစဉ်နဲ့ရှိတယ်ဆိုတာကိုလည်းကျွန်တော်ပြောကြားခဲ့ပါတယ
်။တမရရဲ့အာရှခီးစဉ်တွင်30ကြိမ်မြောက်အာဆီယံထိပ်သီးညီလာခံကျင်းပရာဖိလစ်ပိုင်ကိုနောက်ဆုံးသွားရောက်ရမှာတော့အမေရိကန်ကမြောက်ကိုရီးယားရဲ့နျူကလ িয়ার အန္တရာယ်နဲ့ပတ်သက်လို့အာဆီယံကိုသွေးစည်းနိုင်ခဲ့တယ်လို့ပြဿနာတက်နေတဲ့တောင်တရုတ်ပြည်နယ်အရေးနဲ့ပတ်သက်လို့လည်းအမေရိကန်ရဲ့ရည်တည်ချက်ကိုတင်ပြနိုင်ခဲ့တယ်လို့သမ္မတကဗိုလ်ထုနီကပြောခဲ့ပါတယ
် At ASEAN the Association of Southeast Asian Nations
အာဆီယံမှာကျွန်တော်ရှင်းရှင်းလင်းလင်းတင်ပြခဲ့တာကပင်လယ်ကြီးကိုဘယ်နိုင်ငံကမှမပိုင်ဆိုင်ဘူးဆိုတာပါပဲလွတ်လပ်စွာပင်လယ်ရေကြောင်းတွာလာခွင့်နဲ့ပင်လယ်ပြင်ထက်လေရင်ပြန်တန်းခွင့်ဟာနိုင်ငံအလုံးရဲ့လုံခြုံရေးနဲ့ကြီးပွားတိုးတက်ရေးအတွက်အရေးကြီးတယ်ဆိုတာကိုလည်းကျွန်တော်ပြောခဲ့ပါတယ
်သမ္မတရဲ့ဗိုလ်ထုနီပြောကြားတဲ့ဘေကွန်းမှာတော့လူခွေးနဲ့ပတ်သက်လို့ထဲသွင်းပြောကြားခဲ့ခြင်းမရှိတာကိုတွေ့ရပါတယ်ရှင်